ရခိုင်ပြည်နယ်မှာအင်တာနက်ဆက်သွယ်မှုတွေကိုထပ်မံဖျက်ထားလိုက်ပြီးနောက်လက်နက်ကန်ပရိပခတ်တွေအတွင်းအရသားတွေထိခိုက်သေးဆုံးနေတဲ့ပေါ်ဆိုရင်လည်းကြောင်းကုလသမဂ္ဂထုတ်ကူစရတွေကပြောဆိုလိုက်ကြပါတယ်ကြီးထွားလာနေတဲ့ပရိပခတ်တွေရဲ့တန်ကိုကလေးတွေပေါဝင်အရသားတွေခံစားနေရတဲ့အကြောင်းမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာထုတ်ကူစရတွေရန်ကြီးလီနဲ့အတူပြည်တွင်းဒုက္ခသည်ဆိုင်ရာလူခွင့်ရေးထုတ်ကူစရတွေဆီစီလီယာဂျမန်နက်စ်ဒမရီလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကာကွယ်မြင့်တင်ရေးဆိုင်ရာထုတ်ကူစရတွေဒေးဗစ်ကေးနဲ့လူနည်းစုရေးရာထုတ်ကူစရတွေဖန်နန်ဒေဗန်နက်စ်တို့အင်္ဂါနေ့ကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါဒီလက်စံကဆက်လို့ရခိုင်ပြည်နယ်ကမြို့နယ်၄မြို့နယ်နဲ့ချင်းပြည်နယ်ဖလောဝမြို့နယ်တွေမှာအင်တာနက်ဆက်သွယ်ရေးနောက်တစ်ချိန်ဖျက်ထောက်ခဲ့ပြီးတော့တိုက်ပွဲတွေကြားတိစုံသူရဲသား9ဦးထဏ်မင်းရှိနေပြီးရိုင်ဂျာ3ဦးပါဝင်တဲ့ကြောင်းခိုင်လုံတဲ့သတင်းတွေရရှိထားတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ပူစီတော်မြို့နယ်မှာရှိတဲ့စာတင်ကျောင်းမှာလက်နက်ကြီးကြီးထိမှန်တရားရသူကလေးတွေပါဝင်မချားသိရင်ကထိခိုက်တရားရသူ50လောက်ထိရှိတယ်လို့လည်းပြောဆိုထားပါတယ်ကလေးတွေထိခိုက်သေးဆုံးတဲ့ပေါ်စိုးရင်ကျောင်းနဲ့အရသားတွေစာတင်ကျောင်းတွေဖုံးကြီးကျောင်းတွေကိုပါတိုက်ခိုက်နေရတဲ့ကလူစားချင်းစာနာရမယ်နိုင်ငံတကာဥပဒေတွေကိုချိုးဖောက်ရောက်ကြောင်းလည်းပြောဆိုထားတာပါသဆိုင်သူတွေအားလုံးအနေနဲ့နိုင်ငံတကာလူစားချင်းစာနာမှုနဲ့လူခွင့်ဥပဒေတွေကိုလေးစားလိုက်နာဖို့အရသားတွေကိုကောက်ွယ်ပေးဖို့အင်တာနက်ဆက်သွယ်မှုတွေကိုပြန်ဖွင့်ပေးဖို့လည်းတိုက်တွန်းထားပါတယ်ရွှေချာရင်းနဲ့ပတ်သက်လို့မြန်မာနိုင်ငံကလိုက်နာဆောင်ရွက်ရမယ်ကြားပြတ်ဆုံးဖြတ်ချက်တရက်ကိုပြည်ပြည်ဆိုင်ရာတရားရုံး ICJ ကချမှတ်ထားတဲ့အကြောင်းလည်းထုတ်ပြန်ချက်မှာသတိပေးထားတာပါရွှေချာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမှထားတဲ့မြန်မာဆွေကတော့ရခိုင်ပြည်နယ်မှာလူမျိုးပြောင်းအောင်လုပ်တာမရှိတဲ့အကြောင်း ICJ မှာခုခံချေပါထားတာဖြစ်ပါတယ်